တရုတ်ရဲ့အချိန်အဝါကြီးထွားလာနေတာကိုရင်ဆိုင်နိုင်ဖို့အတွက်အာရှပစိဖိတ်ဒေသရင်းနိုင်ငံတွေကိုအကူအညီပေးရမှာဖြစ်တယ်လို့ကမ္ဘာအရေးဆောင်ရွက်ရမှာလဲ NATO အဖွဲ့ဝင်နိုင်ငံတွေအနေနဲ့နိုင်ငံရေးအရာပါဝင်လှုပ်ဆောင်ကြဖို့ NATO အတွင်းရေးမှူးချုပ် Jens Stoltenberg ကပြောကြားလိုက်ပါတယ်။မဟာမိတ်နိုင်ငံတွေအနေနဲ့လုံခြုံရေးဆိုင်ရာပြဿနာတွေအတွက်ဥရောပနဲ့မြောက်အမေရိကတိုက်နိုင်ငံတွေကိုဗဟိုဖြုတ်ချဉ်းကပ်တဲ့နည်းထက်ကမ္ဘာလုံးဆိုင်ရာချဉ်းကပ်တဲ့နည်းကိုသုံးသင့်ကြောင်းနဲ့စင်အားကြီးမားမှုတစ်ခုတည်းနဲ့အပြည့်မထုတ်နိုင်တာမို့နိုင်ငံရေးနည်းလမ်းကိုပါသုံးဖို့လိုအပ်နေတယ်လို့ NATO အတွင်းရေးမှူးချုပ်ကပြောပါတယ်။2030အတွက်ကြည့်မယ်ဆိုရင်ဩစတြေးလျ၊ဂျပန်၊နယူးဇီလန်နဲ့တောင်ကိုရီးယားတို့လို NATO မဟာမိတ်နိုင်ငံတွေနဲ့အသွင်တူတဲ့နိုင်ငံတွေနဲ့ပိုးပြီးအနီးကပ်လက်တွဲလှုပ်ဆောင်ဖို့လိုနေတယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံမှာ Trump အစိုးရအဖွဲ့က NATO မဟာမိတ်နိုင်ငံတွေကိုမတိုင်ပင်ပဲဂျာမနီမှာချထားတဲ့ American တပ်အင်အား short ချဖို့စဉ်းစားနေတယ်ဆိုတဲ့သတင်းထွက်လာပြီးမှ NATO အကြီးအကဲကအခုလိုပြောကြားလိုက်တာပါ။